အပြည်ပြည်ဆိုင်ရာလူညင်ချက်နာဝင်ဖွဲ့ Amnesty International ကမြန်မာနိုင်ငံရဲ့အစိုးရအသစ်အနေနဲ့လူအခွင့်အရေးပြုရင်ပြောင်းလဲမှုများကိုဦးစားပေးလှုပ်ဆောင်ပြီးစစ်တပ်ရဲ့ချိုးဖောက်မှုတွေကိုဟန့်တားဖို့တောင်းဆိုလာတဲ့ကြေညာချက်ကိုနိုဝင်ဘာလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာလောလောလတ်လတ်ရွေးကောက်တင်မြှောက်ခံထားရတဲ့ NLD အစိုးရအသစ်အနေနဲ့ပထမသက်တမ်းအတွင်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်ခဲ့ခြင်းမရှိတဲ့အတွက်အခုချိန်မှာလူအခွင့်အရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုဦးစားပေးလှုပ်ဆောင်တဲ့ကြောင်းကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။AI ကထုတ်ပြန်တဲ့အချက်ဆက်ချက်ပါဝင်တဲ့လူအခွင့်ရေးအစီအစဉ်မှာလွတ်တော်ကော်ဆယ်တွေအားလုံးအနေနဲ့လည်းလူတိုင်းလူအခွင့်ရေးကိုလေးစားမြင့်တင်ဖို့ဂတိကူပြုကြဖို့တိုက်တွန်းထားပါတယ်။စစ်မှတ်ဖြစ်ပွားနေတဲ့ဒေသအချို့အပေါင်းဝင်လူနည်းစုတိုင်းရင်းသားဒေသတော်တော်များများမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘဲရခိုင်ပြည်နယ်အတွင်းလူတန်းခွဲလောက်မဲပေးခွင့်မရှိခဲ့ကြောင်းလည်းကြေညာချက်မှာဖော်ပြပါရှိပါတယ်။အစိုးရအသည့်အနေနဲ့ဖိနှိပ်တဲ့ဥပဒေတွေကိုပြုရင်ပြောင်းလဲဖို့စစ်တပ်ဘက်ကလည်းတာဝန်ယူမှုတာဝန်ခံမှုရှိဖို့အပေါင်းဝင်လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အခြေအနေတွေဖြစ်နေတာကိုလည်းကြေညာချက်ထဲမှာထောက်ပြထားပါတယ်။ AI ရဲ့ Asia Pacific ဆိုင်ရာညွှန်ကြားရေးမှူးယာမီနီမစ်ရှာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာပထမသက်တမ်းမှာလူအခွင့်အရေးအခြေအနေတွေကိုတိုးတက်လောက်အောင်လုပ်ဖို့ဆန္ဒနှေးပါခဲ့ပြီးအခုချိန်မှာပြည်သူပေးလိုက်တဲ့အာဏာသစ်ကိုသုံးပြီးလူအခွင့်အရေးကိုအလေးပေးတဲ့အရေးကြီးတဲ့ပြုရင်ပြောင်းလဲမှုတွေလုပ်ဖို့အချိန်ကောင်းပဲလို့တိုက်တွန်းပြောဆိုထားတာကိုလည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။